၈လ၁ရက်နေ့မှာစတင်ကျင်းပမယ့်လွှတ်တော်တင်နေရာတွေ၊လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးချယ်လိုက်တဲ့တိုင်းသားလွှတ်တော်ကိုယ်စားလှယ်တွေကတော့လာမယ့်လွှတ်တော်တင်မှာတိုင်းသားပြည်သူတွေအားလုံးအတွက်အကျိုးရှိမဲ့ဥပဒေတွေချမှတ်သွားမှာဖြစ်ပြီးအကျိုးမပြုတဲ့ဥပဒေတွေကိုပယ်ဖျက်သွားမှာဖြစ်တယ်လို့ပြောဆိုကြပါတယ်။လွှတ်တော်နေရာရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအဆိုပြုစည်းရင်းကိုအနိုင်ရ NLD ပါတီကဒီကနေ့ပဲထုတ်ပြန်လိုက်တာပါရွေးချယ်ခံရတဲ့ကိုယ်စားလှယ်တွေကိုဆက်သွယ်မြင်းမြန်းထားတဲ့မကင်ဖြူထွေးကအပြည့်အစုံဆက်ပြောပြပါမယ်ရှင
်2015ခုနှစ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ရှေ့လတရက်နေ့စတင်ကျင်းပမယ့်လွှတ်တော်တင်နေရမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောဝင်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးဝင်းမြင့်နဲ့မျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ကရင်တိုင်းဒေသလွှတ်တော်ကိုယ်စားလှယ်ဦးမဝင်းခိုင်တန်းတို့ကိုရွေးချယ်ထားပြီးဒုဥက္ကဋ္ဌနေရာတွေအတွက်ကိုတော့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီကဦးအေးတအောင်နဲ့ပြည်သူ့လွှတ်တော်မှာစက်ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းရင်းသားလွှတ်တော်ကိုဆက်လက်ဦးတီခွန်မြတ်တို့ကိုရွေးချယ်လိုက်တဲ့အကြောင်းအထက်ဒီပါတီကဒီကနေ့ပဲအတည်ပြုပြောဆိုလိုက်တာပါအခုလိုလွှတ်တော်ဥက္ကဋ္ဌနေရာတွေမှာတိုင်းရင်းသားလွှတ်တော်ကိုစလဲ၃ဦးကို NLD ကရွေးချယ်တာဟာအမျိုးသားရင်ကြားစည်းရုံးကိုဦးတည်ပြီးလှုပ်ဆောင်တာလို့ယူဆတဲ့အကြောင်းအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်ရွေးချယ်ခံရတဲ့လက်ရှိအမျိုးသားလွှတ်တော်အမတ်ရခိုင်တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးရီတောင်ကပြောပါတယ
် NLD ကရွေးကောက်ဖွဲ့ပြည်တဲ့အခါမှာသဘောထားတစ်ခုတက်ပြန်ပါတယ်ဒီရွေးကောက်ဖွဲ့ပြည်မှာအမျိုးသားရင်ကြားစည်းရုံးကိုဦးတည်ပြီးတော့သူတို့အစိုးရဖွဲ့ကိုဖက်သားမယ်လို့တော်ရင်စကားတခုရှိပါတယ်။ဘုရားပဲလွတ်တော်ကကြလူကြညာနဲ့ပတ်သက်လို့တိုင်းနာကိုယ်စားလှယ်တွေကိုပါတီကနေရေးချယ်ထားတယ်။ရှိတယ်အနေအထားပေါ်မှာအမျိုးသားရင်ကြားစည်းရုံးကိုကြည့်ပြီးတော့ဟိုရာသားစာမတ်တယ်ဆုံးသတ်ပြီးပါတယ
်။ဦးအေးတောင်ဟာ1990ခုနှစ်ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေစုဖွဲ့ခဲ့တဲ့ UNA ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ခေါင်းဆောင်အဖြစ်နဲ့ NLD ပါတီနဲ့နီနီကက်ကက်ရက်တည်ခဲ့တဲ့သူတူဦးဖြစ်ပါတယ်။လက်ရှိမှာဆိုရင်တော့ဒီ ANP ရခိုင်တိုင်းရင်းသားပါတီရဲ့ဗဟုအလုံးမှုဆောင်တူဖြစ်ပါတယ်။လွှတ်တော်ကအတည်ပြုလို့မျိုးသားလွှတ်တော်ဥက္ကဋ္ဌတာဝန်ယူခွင့်ရမယ်ဆိုရင်သူ့အနေနဲ့ပြည်သူတွေကိုဖိနှိပ်တဲ့ပြည်သူတွေအထွတ်အကျိုးမရှိတဲ့ဥပဒေတွေကိုပယ်ဖျက်ပြီးပြည်သူအကျိုးပြုမဲ့ဥပဒေတွေကိုပဲပြဋ္ဌာန်းနိုင်အောင်ကြိုးပမ်းသွားမယ်လို့လည်းဦးအေးတောင်ကပြောပါတယ်။လက်ရှိလွှတ်တော်လက်ထက်မှာမဆောင်ရွက်နိုင်ခဲ့တဲ့2018ဖွဲ့စည်းပုံပြင်ဆင်ကိစ္စကိုလည်းလွှတ်တော်အသစ်မှာမဖြစ်မနေပြင်ဆင်နိုင်အောင်ကြိုးပမ်းသွားရမှာဖြစ်ပြီးတော့အခက်အခဲတွေကတော့ရှိနိုင်တယ်လို့ဦးအေးတောင်ကပြောပါတယ်
။ကျွန်တော်တို့ကြောင်းလေးကိုလူလာတယ်။ကြောင်းလေးဆိုတာကတိုက်တွေကိုရှင်းလင်းရှင်းနိုင်ကဖြစ်ရှိရှင်းတယ်။ဒီလိုချင်းရရှိရှင်းတယ်။ဒီလိုချင်းကြရကိုမဆောင်လို့လို့ဒါဆိုရင်ဆယ်ဆယ်ပြီးတော့ကျိုးကိုမပြတ်မနေမဆောင်ရမယ်။အဲ့လိုပေါ်ဆောင်တော့တွေ့မတော်ရှိပြစီပုံကိုမပြေမပြေကြည့်ရမယ်။ဒါပေမဲ့တမရသာကိုကျော်လေးတစ်ချက်မှရခိုင်တော့။ဒါနဲ့ဒါနေတဲ့အတွက်ကျွန်တော်ရှိဖို့ရှိတော့ဒီဘုတ်ထွက်အဟန်းသားတွေရှင်းအောင်ရှင်းအောင်မယ်လို့ပြောချင်ပါတယ
်မျိုးသားလွတ်တော်ဥက္ကဋ္ဌနေရအတွက်ရွေးချယ်ခံရတဲ့ NLD အမတ်ဦးမန်းဝင်းခိုင်တန်းကလည်းလာမယ့်လွတ်တော်တက်မှာငြိမ်းချမ်းရေးတရားဝင်စုမှုရင်းနဲ့အမျိုးသားရင်ကြားစစ်ရေးကိုဖော်ဆောင်နိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းသွားမယ်လို့ပြောပါတယ
်ကျွန်တော်ဟုတ်ကြောက်ကမင်းကြက်ပါဆိုတော့ငြိမ်းချမ်းရေးတို့ဒါတိုင်းပြည်တက်ဖို့လိုအပ်တဲ့အရာတွေပေါ့ငြိမ်းချမ်းရေးကြောက်ဖို့တရားရည်ဝစုဖို့ဘုအမျိုးသားညီညာရှိဖို့နော်ဒီနေရာတွေဒီတိုင်းပြည်တို့တွေမှာများအရေးတကြီးလိုအပ်တဲ့အချက်တွေပဲအဲ့တော့အဲ့ဒီညီညာရေးနော်ဟိုတရားရည်ဝစုမှုရေးညီသားညီညာရှိရေးတို့ပေါ်ဆောင်နိုင်တဲ့ဥပဒေတွေကိုကျွန်တော်ပြဋ္ဌာန်းပေးဖို့နော်ဒီဟန်တာဖြစ်တဲ့ဥပဒေတွေပါလို့ဒီစဉ်းပြီးပြင်ဆင်ပြဋ္ဌာန်းပေးတဲ့အဝေဒီကထားလို့ဆောင်လို့ညီသားရှိပါတယ်ကျွန်တော်ကမှလည်းတော်ကူဒီမမြောင်းမနဲ့ဘုံဒီမိုကရေစီပေါ့လေဟုတ်ဖက်ဒရယ်ဒီမိုကရေစီနဲ့သူရောနိုင်မအောင်အဲ့ဒါကိုတော်ကူဒီဥပဒေပြဋ္ဌာန်းမှာပေါ့ကျူးစားဖို့ရွေးထားပါလေ
ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌနေရာရွေးချယ်ခံရတဲ့ပြည်တော်စုချက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်အမတ်ဦးတီခွန်မြတ်ကလည်း NLD ပါတီရဲ့အမျိုးသားရင်ကြားစစ်ရေးကိုဦးစားပေးဆောင်ရွက်တဲ့လုပ်ရက်အတွက်လေးစားကုန်ယူတယ်လို့ပြောပါတယ်
။ဒါပါပဲပြောအဲဒါ winner stick all ဆိုတဲ့ဟာနိုင်တဲ့ပါတီကအကုန်မယူပါဘူး။ National Reconciliation ကိုသူတို့ဦးစားပေးတယ်ဆိုတာတော့ကျွန်တော်တို့အများကြီး appreciate ဖြစ်ပါတယ
်။ကျက်ခိုင်ဖွံ့ဖြိုးရေးပါတီကနေကိုခိုင်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်နဲ့2010ခုနှစ်မှာရွေးချယ်ခံခဲ့ရတဲ့ဦးတီခွန်မြတ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ပေါ်နေတဲ့အပေါ်မှာတော့ဒါဟာနိုင်ငံရေးအရာတက်တက်တိုက်ခိုက်တာလို့ဦးတီခွန်မြတ်ကဆိုပါတယ်။
ကျွန်တော်တော့ဘာမှလည်းသိမတုံ့ပြန်ချင်ဘူး ကိုကနော်ဟောဒါတခြားတော့စန့်ကျင်ကြတဲ့ပုဂ္ဂိုလ်ကိုကခရိယံနဲ့ဖြစ်တယ်ခရိယံเนี่ยကျွန်တော်ဒါတွေကျွန်တော်လက်မခံပါဘူးကျွန်တော်လူထုတွေလည်းဘယ်သူတော့လက်ခံမလဲအဲ့တော့ကျွန်တော်တို့အဲ့ဒီမှာလုံခြုံရေးတာဝန်ယူတော့အဲဒီလိုစီဝါနဲ့ပတ်သက်လို့ဟုတ်တယ်ကျွန်တော်ကိုယ်တိုင်ဥဆောင်ကြီးမှာတိုက်ခိုက်တဲ့စခန်းကြီးကြီးတွေရှိပါတယ်ဒါတွေလည်းတရားရုံးကိုတရားဥပဒေအတိုင်းနဲ့ကျွန်တော်တို့ဒီကြီးဒီမှာလောက်ခဲ့တဲ့အပိုင်းကြီးကတော့သူတို့ mention မလုပ်ဘူးအခုဘာမှမဟုတ်တဲ့ဟာကျွန်တော်တို့လုပ်တယ်ဆိုတာသမ္မတရေသက်ဆိုင်ရာဌာနအဆိုင်ရာဒီနဲ့ပူးတွဲပြီးလောက်ချနေတဲ့ကိစ္စဖြစ်ပါတယ်အဲ့ဒါတော့အဲ့ဒါကို mention မလုပ်ဘဲနဲ့ကျွန်တော်တို့ကြမှာနိုင်ငံကြီးပြောကားလုပ်တယ်ပြောချင်ပ
ါတယ်။အဲ့ဒါဒီပါတီကအခုရွေးချယ်လိုက်တဲ့သူတွေကိုလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေမှာတရားဝင်ခန့်အပ်ခံရဖို့ကတော့လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့အတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်အမတ်နေရာအများစုကို NLD ပါတီကအနိုင်ရထားတာကြောင့်အတည်ပြုချက်အလွယ်တကူရမယ့်အခြေအနေလည်းဖြစ်ပါရဲ့ရှင်။